လွန်ခဲ့တဲ့22နှစ်တည်တည်အချိန်ကရန်ကုန်မြို့မှာတောင်းနဲ့ချီတဲ့လူလူကြီးဟာဒီမိုကရေစီရရှိရေးနဲ့စစ်အာဏာရှင်စနစ်ချုပ်ငင်းရေးအတွက်လမ်းမတွေပေါ်မှာစုဝေးပြီးဆန္ဒပြခဲ့ကြပါတယ်။အဲ့ဒီအချိန်ကကျွန်တော်ဟာမြန်မာနိုင်ငံကိုသွားရောက်ဖို့ဗီဇာမရတဲ့အတွက်လန်ဒန်ကနေပြီးအဲ့ဒီသတင်းကိုယူခဲ့ရတာမို့ကောင်းကောင်းမှတ်မိနေပါသေးတယ်။ရှစ်လေးလုံးနှစ်ပတ်လည်နေ့တွေရောက်တိုင်းမြန်မာစစ်အစိုးရဟာအကြီးအကျယ်စိတ်မသက်မသာဖြစ်ပြီးတခုခုထပ်ဖြစ်မှာကိုစိုးရိမ်ပူပန်နေရပါတယ်။စစ်အစိုးရအတွက်ရှစ်လေးလုံးနှစ်ဟာသူတို့အကြောက်ဆုံးဖြစ်တဲ့ထိမနိုင်သိမရအရေးအခင်းဖြစ်ပေမဲ့မြန်မာပြည်သူတွေအတွက်တော့ဒီကနေ့ဟာဒီမိုကရေစီရေးနဲ့ဖိနှိပ်ရက်စက်တဲ့စစ်အာဏာရှင်လက်အောက်ကလွတ်မြောက်ရေးကိုပွင့်ပွင့်လင်းလင်းထုတ်ဖော်ခဲ့တဲ့နေ့တနေ့ပါပဲ။နိုင်ငံတကာအတန်လွင့်သတင်းတောက်တယောက်အနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လာရင်ဒီကနေ့ဟာအထူးအမှတ်ရစရာဖြစ်နေပါသေးတယ်။ကျွန်တော်တို့သတင်းတောက်တွေဟာမြန်မာစစ်ဗိုလ်ချုပ်တွေအလိုအရတော့မိုးလုံးပြည့်မှုသာဝါဒီတွေဆိုပါတော့ဒါပေမဲ့မြန်မာပြည်သူတွေအတွက်ကတော့အတန်လွင့်ဌာနတွေကသတင်းတွေဟာပြည်တွင်းမှာဖြစ်ပျက်နေသမျှပြင်ပကဘာကြီးကိုပြန်ပြောပြတဲ့ဆက်တွယ်ရေးလမ်းကြောင်းကြီးတစ်ခုပါပဲ။ငါးသိန်းထက်မနည်းတဲ့လူတူကြီးဟာရှစ်လေးလုံးနေမှာလမ်းမတွေပေါ်ထွက်လာပြီးသူတို့ရင်ထဲကဆန္ဒကိုထုတ်ဖော်ခဲ့ကြပါတယ်။ကျောင်းသားတွေ၊ရုံးဝန်ထမ်းတွေ၊အလုပ်သမားတွေနဲ့တန်ဃာတော်တွေအားလုံးလမ်းမတွေပေါ်မှာခြိတက်ခဲ့ကြပြီးဒီမိုကရေစီရေးနဲ့လွတ်လပ်ရေးအတွက်ကြွေးကြော်ခဲ့ကြပါတယ်။နောက်ရက်တွေမှာလည်းလူတူကြီးဟာနေ့စဉ်ခြိတက်ဆန္ဒပြဝဲတွေမှာပါဝင်ခဲ့ကြပါတယ်။စစ်သားတွေတောင်စစ်တပ်စခန်းတွေကိုစွန့်ခွာပြီးဆန္ဒပြခဲ့ကြပါလေ။ဒါပေမဲ့ဒီလူလူလှုပ်ရှားမှုကြီးကိုကြောင်သားတွေလည်းတစုတစည်းတည်းဥမဆောင်နိုင်ခဲ့ပါဘူး။ဆန္ဒပြပွဲတွေလုပ်နေုံနဲ့မြန်မာပြည်နိုင်ငံရေးအပြောင်းအလဲဖြစ်အောင်မလုပ်နိုင်ဘူးဆိုတာလည်းတဖြည်းဖြည်းနဲ့ထင်ရှားလာပါလေ။ဒီလိုနဲ့ရက်တွေညောင်းလာတာနဲ့အမျှရန်ကုန်မြို့ကလူလူအကြားမှာသတင်းတစ်ခုကြားလာရပါတယ်။အဲ့ဒါကတော့ဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါ်အောင်ဆန်းစုကြည်ရန်ကုန်မှာရောက်နေတယ်ဆိုတဲ့သတင်းပါပဲ။အောက်ကုလကုံပန်းရောက်တော့ဒေါ်အောင်ဆန်းစုကြည်ကိုရွှေတဂုံစေတီဇောင်းတန်းမှာမြင်တွေ့ကြရပါတော့တယ်။ဒီမိုကရေစီရေးလူထုလှုပ်ရှားမှုကြီးအတွက်ခေါင်းဆောင်တယောက်လိုအပ်နေချိန်မှာဒေါ်အောင်ဆန်းစုကြည်ပါဝင်လာခဲ့တာဖြစ်ပါတယ်။လူထုဆန္ဒပြပွဲတွေလည်းဇက်တိုက်အားကောင်းလာနေပြီးစက်တင်ဘာလ18ရက်နေ့မှာတော့စစ်တပ်ကအာဏာသိမ်းတဲ့သတင်းနဲ့အတူဒီမိုကရေစီဆန္ဒပြပွဲတွေကိုအကြမ်းဖက်ပစ်ခတ်နှိမ်နင်းတော့တာပါပဲ။စစ်တပ်ရဲ့အပြီးအပြတ်ရှင်းလင်းချိန်မုံရေးစီမံချက်အောက်မှာထောင်နဲ့ချီတဲ့ပြည်သူတွေတေဆုပ်ခဲ့ရပါတယ်။အဲ့ဒီအချိန်ကနိုင်ငံခြားရေးဝန်ကြီးဖြစ်သူဦးအောင်ကျော်နဲ့ကျွန်တော်ရှစ်လေးလုံးပြီးနောက်နှစ်အနည်းငယ်အကြာမှာတွေ့ဆုံခဲ့ရမှာသူကအဲ့ဒီတုန်းကလူ၄ယောက်သာတေဆုပ်တဲ့အကြောင်းနဲ့ဒီလူတွေဟာလဲစစ်တပ်ကပြစ်လို့သေတာမဟုတ်ဘဲတိုးရင်းဝေ့ရင်လူအုပ်ကြားမှာညက်ပြီးတေဆုပ်ခဲ့တာဖြစ်ကြောင်းကျွန်တော်ကပြောပါတယ်။လိလာသူအများစုကတော့အဲ့ဒီတုန်းကတေဆုပ်သူ3000ကျော်ရှိတယ်လို့ဆိုပါတယ်။အခုထိမ့်သိမ်းခံနေရတဲ့ထောက်လိုင်းရေးချုပ်ဟောင်းဗိုလ်ချုပ်ခင်ညွန့်နဲ့နှိစက်တဲ့စစ်ထောက်လိုင်းရေးတဦးနဲ့မကြသေးခင်ကကျွန်တော်တွေ့ဆုံရမှာဗိုလ်ချုပ်ခင်ညွန့်ရဲ့ခံမှန်းချက်အရတည်တဲ့လူအရေးအတွက်ဟာ1000ကျော်တယ်လို့သူကပြောပါတယ်အစုလိုက်အပြုံလိုက်တတ်ဖြတ်ခဲ့တဲ့ဆိုတဲ့တဲလွန်စမကြံအောင်အလောင်းတွေကိုချက်ချင်းမိစကြိုခဲ့တယ်လို့သူကပြောပြပါတယ်အဲ့ဒီကစပြီးမြန်မာပြည်သူတွေရဲ့ဒီမိုကရေစီအိမ်မက်တွေဟာနောက်ထပ်22နှစ်ကျော်ကြာအောင်ငုတ်ရှို့ခဲ့ရပါတယ်ပြီးခဲ့တဲ့နှစ်တွေတုန်းကတော့ရွှေဝါရောင်တော်လန်ရေးလို့အမိရတဲ့တန်ဃာတော်ရဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေပြန်ပေါ်ပေါက်လာတာမို့မျှော်လင့်ချက်ရောင်ကြီးပြန်တန်းလာတယ်လို့ပြောရမလို့ပါပဲ။ဒါပေမဲ့ဒီကြိမ်မှာလဲစစ်အစိုးရကအင်အားသုံးပြီးအကြမ်းဖက်ဖြိုခွဲလိုက်ပြန်ပါတယ်။ဒီမိုကရေစီရေးလှုပ်ရှားသူတွေလည်းထောင်ကျသူကြမြေအောက်ငုတ်ရှိုးရသူရှိုးဖြစ်ရပြန်ပါတယ်။ဒါပေမဲ့2009ခုနှစ်အတွင်းကအဖြစ်ပျက်တွေကိုကြည့်ရင်မြန်မာနိုင်ငံဟာဘာရီပြောင်းလဲတယ်ဆိုတာလက်စုပ်လက်ကင်ပြဖို့မလွယ်ပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းအများကြီးပြောင်းလဲခဲ့တာကိုတွေ့ရပါတယ်။ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်အတော်များများကကျွန်ုပ်ကိုပြောပြကြတာကတော့မြန်မာနိုင်ငံဟာပောက်ကွဲဖို့အဆင်သင့်ဖြစ်နေတဲ့မီးတောင်တစ်လုံးလိုပဲမီးစတစ်စသာလိုအပ်တယ်လို့ဆိုပါတယ်။တကယ်လို့သာ1988ခုနှစ်စက်တင်ဘာလကလူသက်ပွဲကြီးအပြီးဒေါ်အောင်ဆန်းစုကြည်နဲ့ကျောင်းသားကောင်းဆောင်တွေကလူမှုဆန္ဒပြပွဲတွေကိုမရက်ဆိုင်ခဲ့ဘူးဆိုရင်အခြေအနေတွေဟာအများကြီးပြောင်းလဲသွားနိုင်ပါတယ်။မြန်မာစစ်ထောက်လိုင်းရင်ဟောင်းတယောက်ကကျွန်တော်ကိုပြောပြဘူးပါတယ်။အဲ့ဒီတော့ကအင်မတန်ကြီးမားတဲ့လူမှုဆန္ဒပြပွဲတွေကိုရင်ဆိုင်နေရတဲ့စစ်တပ်အနေနဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုလိုက်ရောလူနီးပါးဖြစ်နေပြီလို့ဆိုပါတယ်။တကယ်လို့သာနောက်ထပ်နှစ်ပတ်လောက်ဆက်ပြီးဆန္ဒပြခဲ့မယ်ဆိုရင်နိုင်ငံတော်ညီဝတ်ပြည်ပြမှုတည်ဆောက်ရေးအဖွဲ့နဝတကိုဖျက်သိမ်းတော့မှာဖြစ်တယ်လို့အဲ့ဒီစစ်ထောက်လိုင်းကြီးကပြောပါတယ်။ကန့်ကြမ္မာရဲ့လှဲ့ွက်လိုပဲပြောရမလားမသိပါဘူးခင်ဗျာ။